ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်အနီးမှာ KNU ပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်ကောင်စီတပ်တွေကြားဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဒုပလာဟာယာ KI ဘက်မှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေပြန်လည်ဆုတ်ခွာဖို့ KNU တပ်မဟာ6ဒုပလာဟာယာ KI တာဝန်ရှိသူတွေကနေစစ်ကောင်စီဘက်ကိုအကြောင်းကြားပြီးနောက်ပိုင်းကရင်ပြည်နယ်အတွင်းအခုလိုတိုက်ပွဲတွေဖြစ်လာတာပါ။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တိုင်းစစ်ကြီးမြို့နယ်ထဲမှာအသွာအလာတွေကင်းမဲ့နေပါတယ်။ဒီအကြောင်းရန်ကုန်ကပြောပြတဲ့သတင်းကိုတော့ကိုသားညိုကပြောပြပေးပါပါခင်ဗျာ
။ကင်းပြည်နယ်တိုင်းစစ်ကြီးမြို့အခြေဆိုင်စစ်ကောင်စီတပ်ချင်းလင်းတိုင်းရင်းခလာရ32တိုင်းပောင်းဝဲကျင်းမှာဒီကနေ့မနက်ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့တာလို့တိုင်းစစ်ကြီးမြို့ကတူကပြောပါတယ
်။32တိုင်းရင်းပောင်းဝဲကျင်းကအဖြစ်တော့9နိုင်လောက်မှာဒီဘောတနက်ကြီးရောတနက်ကြီးရောအစိုးဖြစ်ကြတော့ဒီကတိုက်ရင်းကိုပြစ်တော့ဒီအိမ်ဘောင်းခွဲလိုပဲပြောတာ။ဦးနိုင်ခွဲတော့မှပြီးသွားတော့တစ်ချက်တိတ်သွားပြီးတော့တစ်ခါချိန်နိုင်တော့မှစစ်သားတွေထောက်သွားတော့ဆိုတော့အိမ်မင်္ဂလာကိုတန်စစ်ကြီးမင်္ဂလာကိုဒီအခဏလေးရွက်ခွက်ပေါ်မှာမင်္ဂလာကိုအဲ့ဒီပြင်းမှာဆက်ပြစ်တယ်ဆက်တနိုင်ဒီတက်လိုက်တာ
ကင်းလို့သောစီယုံတက်မှာ6ဒူပလေယာခရိုင်နဲ့ပြည်သူ့ကော်မတီဖွဲ့ပူးပေါင်းတက်တွေဒီခလာရ32တိုင်းရင်းစခန်းရှိနေမှာစတင်ပြစ်ခတ်ခဲ့ပြီးတော့အမှတ်နှစ်ရွက်ခွက်မင်္ဂလာကုန်းဘက်မှာနှစ်ဖက်ထပ်မံပြစ်ခတ်မှုဖြစ်ခဲ့တယ်လို့လည်းသူကပြောပါတယ်ဒီပြစ်ခတ်တက်ခိုက်မှုတက်မှာရာသာသူထိခိုက်ဒဏ်ရာရပြီးတော့ရရှိချင်းနေမှာတော့မြို့ထဲမှာသွားလာရေးတွေကိမဲ့နေတယ်လို့မြို့ကကဆက်ပြောပါတယ
်ကျွန်တော်ကြားတော့ဆိုလို့ရှိနေတော့အကြက်တော့တရားတော့အပိုက်မှာထိခိုက်တာလည်းရှိတယ်မနှဲ့ငယ်လို့ပြောတယ်ဆရာပြစ်လိုက်မှမသိဘူးသူကကြားတော့မှမရှိနေတော့အဲ့ပွဲတဲ့အဲ့ဒီကြောင်းနဲ့နီးနေတယ်အဲ့ဒီကြောင်းနဲ့လည်းနီးနေတယ်အမှန်တရားကျတော့သွားလို့မရသေးဘူးဒီကတော့အဲ့ချက်ပါဒီကတော့တိတ်နိုင်ကြတယ်ပေါ့ဒီမှာအသွားလာမရှိတော့ပြောပါတော့
ဒီကစံကြီးကမြို့တွင်ခလာရ32တိုင်ရင်းမှာပြစ်ခတ်မှုရှိတယ်လို့ပြောပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့လုံခြုံရေးဆောင်ရည်နေတဲ့ခလာရ32တိုင်ရင်းကကားတစ်စင်းကျန်းစိတ်ကြီးမျိုးအထွက်မှာဘုံခွဲတက်ခတ်ကြတာလို့ဆိုပါတယ
်ခလာ32ကျန်းစိတ်ကြီးနဲ့ကော့ပရီလမ်းပေါ်မှာတော့ကျွန်တော်တို့လက်ကင်းဆောင်ရည်တက်တာကားတွေလက်ကင်းဆောင်ရည်ကလမ်းပြီးထောင်ပုံးတယ်သမှုမိုင်းနဲ့ဘုံပေါက်ခွဲကြတာရှိတယ်အဲဒီမှာတော့ကျွန်တော်တို့ကစစ်တီတူတာရရှိတယ်ဒီမနေ့9လရောက်မှာဖြစ်တယ
်တက်ဘောဖြစ်ပေါ်ပြီးလက်နက်ချင်းရဲ့ပြစ်ခတ်နေမှုကြောင့်ကျန်းစိတ်ကြီးဖျားတော့စုလမ်းမနဲ့ကောက်ကဲစုကိုသွားတဲ့လမ်းကြောင်းတွေသွားလာရည်ရည်တက်တောင်နေတယ်လို့မြို့ကလူလူတွေကလည်းစိုးရိမ်ကြောက်လန့်နေကြပါတယ်။ကျန်းစိတ်ကြီးမြို့တွင်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ KNU ဒူပလာယာ KI ပြောခွင့်ရသူကိုဖတ်သွင်းခဲ့ပေမဲ့ဖုန်းလက်ခံဖြစ်စုကမရှိခဲ့ပါဘူး။ KNU နဲ့ဒူပလာယာ KI မြောက်ဒီမြို့နယ်၄ KG ဒေသနဲ့ကောက်ကဲမြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းမှာပြန်လည်ဆုတ်ခွာပြီးဖို့ KNU တပ်မ6ဒူပလာယာ KI ကနေပြီးတော့အရှိတောင်တန်းစစ်ထနာကျုပ်တိုင်းမှုစီကိုမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာပေးပို့ထားပါတယ်။အကြောင်းကြားစာပေးပို့ပြီးတဲ့နောက်ပိုင်းစစ်တပ်ဘက်ကဆုတ်ခွာမှုရှိတဲ့နောက်ဒူပလာယာခရိုင်တော်ဘာခုလိုတိုက်ပွဲတွေဖြစ်လာတာပါ။ပြီးခဲ့တဲ့မတ်လ10ရက်နေ့မှာလည်းကောက်ပြည့်မြောက်မြောက်ဒီလမ်းမှာခီးသွားနေတဲ့ရင်တွေကိုမီးရှို့မှုတွေဖြစ်ခဲ့ပါတယ်။ဒီမီးရှို့မှုကိုတော့ KKO ကင်းအဖွဲ့ကလုပ်တာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။
အဲ့ဒီမှာကျွန်တော်တို့ကားတွေမီးရှို့သွားတဲ့ဖြစ်စဉ်တော့စုံစမ်းသိစီတွေကတော့အဓိကတော့ KKO ကသောကျော်ဘက်တို့ဦးကြီးအဖွဲ့တော်ကကျွန်တော်သိရတယ်ဒီကားဒီမှာပါလာတဲ့ကားသမားတွေကားပိုင်ရှင်တွေအချို့ကြီးတယ်လေနံပါတ်လာတဲ့ငင်းများဆိုရသူတို့ဆောင်ရတာဆိုတာလည်းသိရတယ
်ပြီးခဲ့တဲ့မတ်လ17ရက်နေ့တောက်ကြနေကြလေကော့ကွေမြို့နယ်တွင်တောနော်ရေကွန်အနီးမှာရှိတဲ့ဒရာကြီးမိုင်းခွဲခံရပါတယ်လက်ရှိမှာတော့အဲ့ဒီဒရာကိုပြန်လည်ပြုပြင်နေတယ်လို့ကင်းနေကြဆောင်တက် BGF ရဲ့ပြည်ရေးတောင်ကဘုံမှုနိုင်မောင်စောကပြောပါတယ
်တော့ဒီကောင်သားပေါ့မိုင်းခွဲခံတဲ့ဒရာမိုင်းခွဲခံလို့တော့ကျတယ်ဘယ်လိုမှဒရာကြည့်နေတာပေါ့ဟုတ်လမ်းပိတ်တာဒရာထောက်တိုင်ပြတ်သွားတယ်ဒရာနဲ့စိတ်ဆောင်သွားတယ်လို့ပြောကြတာပဲ
စူပါကားတွေကိုမရှုံမှုနဲ့ဒရာဖောက်ခွဲမှုတွေမှာဘိုးကျော်တက်ဥဆောင်တဲ့ Glow 2 Ball ကင်းရစီယုံ DKBA KGO နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF အဖွဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်မီဒီယာတွေမှာရေးသားဖော်ပြပါတယ်ကျင်းပြည်နယ်ဖာပုံမြို့နယ်ဘက်မှာလဲမတ်လ17ရက်နေ့ကကျင်းမြို့သားလွတ်မြောက်ရေးတပ်မတော် KNL တပ်မဟာ9ကဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နက်ကြီးတွေတင်းစီရမိတယ်လို့ကျင်းမြို့ကပြောပါတယ်ဒီအပိုင်းတွေတွင်ဖာပုံမြို့နယ်ဘက်မှာတပ်တွေနောက်ဆုတ်ပေးဖို့ကျင်းမြို့ကသတိပေးပြီးတဲ့နောက်ခုလိုတိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ်